ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးစိတ်သစ်ဟာကလေးငယ်တွေနဲ့လူငယ်တွေမှာပိုပြီးကူးစက်မှုများလာတဲ့အတွက်သတိထားဖို့လိုအပ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကသတိပေးတဲ့အကြောင်းပြောပြပါမယ်။ကျမအိမ်တနာထွန်းမှာဗြိတိန်မှာတွေ့ရတဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးစိတ်သစ်ဟာကလေးတွေမှာကူးစက်မှုပိုဖြစ်နိုင်ပြီးပိုပြီးလွယ်လွယ်ကူကူကူးစက်နိုင်တဲ့အနေအထားမျိုးဖြစ်လာတာကြောင့်ကျန်းမာရေးကိုပိုသတိထားနေထိုင်ဖို့လိုအပ်လာတယ်လို့ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနပြောခွင့်ရညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသတိပေးပါတယ်
။အရင်တော့ကဟုတ်ခန္ဓာယောဂဘူကခန္ဓာကိုယ်ရဲ့ဝင်ရောက်ဖို့အတွက်ကနည်းနည်းခက်သေးတယ်အခုကျတော့သူကပိုးပြီးတော့ဟိုလွယ်ကူလင့်မြန်လာတယ်ဆိုတာကိုသူ့စိတ်နာပညာရှင်များတွေ့ရှိရတယ်တွေ့ရှိရတဲ့အတွက်ကြောင့်မို့ဒီလိုမျိုးဉာဏ်ဆန္ဒတာဘယ်လိုမှအကောင်ထိရောက်နေတော့ပေါ့နော်တိုက်ရောက်တယ်ဆိုရင်အရင်ကကလေးတွေယောဂကုသမှုမသိမရှိဘူးယောဂဖြစ်ရင်လည်းသေဆုံးမဖြစ်ပွားသေဆုံးမှုအလွန်နည်းတယ်ကျမတို့နိုင်ငံမှာတော့မှသေဆုံးမှုပေါင်း2500နည်းနည်းရှိတာမှဆိုရင်18နှစ်အောက်သေဆုံးမှုကစုစုပေါင်းမှ6ယောက်ပဲရှိတယ်အဲ့ဒါလည်းနောက်ဆံယောဂရှိတဲ့အဲကလေးတွေပဲဖြစ်တာများတယ်ပြောချင်တာကလေးတွေမှာချက်ပေါင်းမှုနေတယ်သို့တော့အခုအင်္ဂလန်မှာစတွေ့တဲ့ဒီဗိုင်းရပ်စ်ပေါ့နော်အခုဆိုရင်တောင်အာဖရိကလည်းရောက်နေပြီဩစတြေးလျမှာလည်းရှိနေပြီနောက်တစ်ခုကကြာတခြားသောမြို့တွေမှာတခြားသောနောက်နှပ်ပြောဆိုပြည်နယ်တွေမှာအာရှိနေတယ်ဆိုတဲ့အထောက်အထားတွေလည်းဖြည်းဖြည်းတွေ့လာတယ်အဲ့လိုဖြစ်သွားတဲ့အတွက်ကြောင့်ကလေးတွေမှာလည်းယောဂချက်ပေါင်းမှုတွေတက်လာတယ်ဆိုတဲ့အကျိမွေကနဦးတွေ့ရှိချက်တွေသူတင်နာပညာရှင်တွေကလည်းတွေ့ရှိလာပြီဒါကြောင့်မို့အထူးပြုစားတော့မှဖြစ်တယ်ဒီဗိုင်းရပ်စ်ပိုးမျိုးတစ်ကရောကျွန်တော်တို့နိုင်ငံအပေါ်တခြားကမ္ဘာနိုင်ငံတွေမှာရောမရှိနိုင်ဘူးလားလို့ပြောမယ်ဆိုရင်ရှိနေနိုင်ပါတယ်ဒါကြောင့်မို့မပေါ်ဆစေချင်ပါဘူးပိုးပြီးတော့အထူးသတိထားပြီးတော့နော်ယောဂါကာကွယ်နည်းလမ်းတွေကိုလိုက်ပို့ပြီးလိုက်နာကျင့်သုံးဖို့အရေးကြီးပါတယ်နော
်မြန်မာမှာလက်ရှိကူးစက်နေတဲ့ဗိုင်းရပ်စ်ကိုလည်းမျိုးပိစာပြောင်းလဲမှုရှိမရှိသူတည်တနာပြုစစ်ဆေးနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ကိုဗစ်ကာကွယ်ဆေးဟာအသက်16နှစ်နဲ့18နှစ်အထက်တွေသာထိုးလို့ရတဲ့ဆေးဖြစ်ပြီးတော့ကလေးတွေအတွက်ကာကွယ်နိုင်တဲ့ဆေးမရှိသေးတဲ့အတွက်နှာခေါင်းဆီးတက်ခြင်းကကိုဗစ်ကူးစက်မှုကနေအဓိကကာကွယ်နိုင်တဲ့အချက်ဖြစ်တာကြောင့်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စည်းကမ်းသတ်မှတ်ချက်တွေကိုတသွေးမသိမ်းလိုက်နာဆောင်ရွက်ကြဖို့လိုအပ်တယ်လို့ဒေါက်တာခိခင်ကြီးကဆိုပါတယ်မြန်မာမှာကိုဗစ်ကူးစက်မှုတွေရော့ကျလာပြီဖြစ်ပေမဲ့ပြင်းထန်လူနာတွေများနေစေဖြစ်တာကြောင့်လူစုလူဝေးလောက်တာတဦးနဲ့တဦးအနီးကပ်ထိတွေ့တာတွေကိုတတ်နိုင်သမျှရှောင်ကြဖို့လိုတယ်လို့ပြောပါတယ်
ICU ထဲမှာလည်းဒီ130ဝန်းကျင်ကတော့အများအားရှိနေတော့ဖြစ်ပါတယ်။အောက်ဆီဂျင်ပေးနေရတဲ့လူကလည်း1100ကျော်ရှိတယ်။ဗန်တီလေတာတင်ထားတဲ့ဗန်တီလေတာ3ပေါ့နော်3ခုတောင်မှုပေးနေရတယ်။ဗန်တီလေတာနဲ့ခုတောင်ပေးနေရတဲ့လူကလည်း30ကျော်ရှိပါတယ်။ဒါကြောင့်မို့ပေါ်ဆလို့တော့မရသေးတဲ့အနေအထားရှိတယ်လို့ပြောလို့ရပါတယ်
။ကိုဗစ်ယောဂါဟာရာသီတုပ်ကွေးယောဂါလို့ကမ္ဘာပေါ်မှာနှစ်ပေါင်းများစွာဆက်လက်ကူးစက်နေအောင်မှာဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့သတိထားကာကွယ်ကြဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်တွေအရဒီကနေ့အထိမြန်မာမှာကိုဗစ်ပိုးတွေ့လူနာအရေအတွက်က3,100ကျော်ရှိနေပြီးတော့သေဆုံးသူက2400ကျော်ရှိနေပါတယ်ရှင်။ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။